ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကရဲဌာနအဆောင်တစ်ခုအပြင်းနဲ့ကားဝန်ခွဲတိုက်ခိုက်ခံရလို့လူအနည်းဆုံးအယောက်20သေဆုံးသွားပြီးတော့နောက်ထပ်အယောက်50ကျော်ဒဏ်ရာရသွားပါတယ်။ခိုင်ဘာပက်ရှတွန်ခွာပြည်နယ်ကိုဟက်မြို့မှာအင်္ဂါနေ့ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကိုဘယ်သူကမှသူတို့လှုပ်ဆောင်တာပါလို့ပြောမလာသေးပါဘူး။ရမဒန်ဥပုပ်လအတွင်းမွတ်စလင်တွေဥပုပ်ထွက်တဲ့အချိန်မှာဖောက်ခွဲရေးပစ္စည်း300ကီလိုဂရမ်လောက်တင်ဆောင်ထားတဲ့ပစ်ကတ်ကားကိုစစ်သွေးကြွားလို့တန်တရားဖြစ်ရသူတွေကဖောက်ခွဲပစ်ခဲ့တာလို့ပြည်내ရဲချုပ်ဖယေတူရူကပြောပါရယ်ဒီတိုက်ခိုက်မှုကြောင့်နေထိုင်တဲ့နေရာကနေအများပြားပျက်စီးပြုတ်ပြက်ခဲ့ရပြီးတော့အမျိုးသမီးတွေကလေးတွေအများပြားထိခိုက်ဒဏ်ရာရခဲ့ရပါတယ်ရဲသုံးဦးမှာကလည်းတေဆုံးသွားပါတယ်အနည်းကဟန်ကူမြို့မှာတော့အင်္ဂါနေ့ကပဲကင်းလှည့်နေတဲ့ရဲကားလမ်းဘေးထောင်ပုံနင်းပြီလို့ရဲတပ်ဖွဲ့ဝင်အများပြားဒဏ်ရာရသွားကြပါတယ်ရှင်